ရည်တဲ့အင်အားကိုခိုင်မာအောင်လှုပ်ဆောင်ဖို့လိုတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်ကတိုက်တွန်းပြောဆိုတာကိုအစိုးရပိုင် KCN နဲ့သတင်းမှာဒီနေ့ပဲဖော်ပြလိုက်ပါတယ်။ကိုရီးယားကျွန်းဆွေဟာနျူကလ িয়ার စစ်ပွဲအတွက် NGB ကြိုတင်တွတ်ဆလို့မရနိုင်တဲ့နေရာဖြစ်နေတယ်လို့လည်းကင်ဂျွန်ဝန်ကပြောဆိုသွားပါတယ်။ဒီလိုပြောဆိုခြင်းဟာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေကိုတုံ့ပြန်ဖို့ဩဂုတ်လ22ရက်နေ့ကနေ30ရက်နေ့ထိတောင်ကိုရီးယားနဲ့အမေရိကန်အထူးတပ်ဖွဲ့တွေပူးပေါင်းပြီးစီရေးလေ့ကျင့်နေတဲ့အခြေအနေနဲ့တိုက်ဆိုင်နေပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေပူးပေါင်းပြီးအရင်ကတခါမှမရှိဘူးတဲ့အကြီးအမားဆုံးလေ့ကျင့်မှုတွေလှုပ်ဆောင်သွားမယ်အကြောင်းတောင်ကိုရီးယားစစ်တပ်ကပြောဆိုထားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကတပ်ဖွဲ့ဝင်ထောင်နဲ့ချီပါဝင်မှာဖြစ်တယ်လို့အခြားကုလသမဂ္ဂကုကဲမှုလက်အောက်ခံနိုင်ငံတွေကတပ်ဖွဲ့တွေလည်းပါဝင်မယ်လို့ပြောပါတယ်။မြောက်ကိုရီးယားဘက်ကတော့ဒီလိုလေ့ကျင့်မှုတွေဟာကျူးကျော်ဖို့ပြင်ဆင်တဲ့လုပ်ရည်လို့ဆွဆွဲပြီးပယ်ထိန်သုံးဒုံးကျည်တွေကိုစမ်းသပ်ပစ်ခတ်ရင်ချိန်ချောင်းနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကအမေရိကန်တောင်ကိုရီးယားဂျပန်သုံးနိုင်ငံကိုဂိုင်းအဖွဲ့အကြီးအကဲသုံးနိုင်ငံဖြစ်ထိုးနှက်ဝေဖန်တယ်လို့မကြသေးခင်ကအမေရိကန်သမ္မတအပန်းဖြေတဲ့ကမ့်ဒေးဗစ်မှာလုပ်တဲ့သုံးနိုင်ငံပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာကိုလည်းရည်ညွှန်းပြီးတိုက်ခိုက်ပြောဆိုသွားပါသေးတယ်ရှင်။